ချန်ပီယံမြောက်ပိုင်းစီပေါ်မြို့နယ်အတွင်းနှုန်းမှ26ရက်နေ့ကမြေမြိုမိုင်းထိပ်ပြီးတည်ဆုံးခဲ့တဲ့ဂျာမနီနိုင်ငံသားအတွက်ဝမ်းနည်းကြောင်းဂျာမနီတန်ယုံကထုတ်ပြန်သလိုဂျာမနီတန်မကြီးကိုယ်တိုင်လည်းတည်ဆုံးသူကိုကြိုဖို့ချန်ပီယံကိုရောက်ရှိနေပါတယ်။မြန်မာအစိုးရတာဝန်ရှိသူတွေကတော့ဂျာမနီနိုင်ငံသားတည်ဆုံးရတဲ့ကိစ္စမှာအစိုးရအနေနဲ့ကန့်သတ်နေရတယ်ကိုကြိုတင်သတိပေးထားတာဖြစ်လို့ခွင့်မပြုဘဲသွားလာတဲ့သူတွေမှာတာဝန်ရှိကြောင်းပြောပါတယ်။ဒီအကြောင်းကိုတော့နောက်နဲ့ပတ်သက်ပြီးတော့ဒီနောက်ဆုံးအခြေအနေကိုမေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတော့ကိုဇော်ထက်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ရှမ်းပြည်နယ်မြောက်ပိုင်းအထူးသဖြင့်တီပေါ်ကြောင်းမဲနန်းဆန်တဝိုင်းမှာဖြစ်ပွားနေတဲ့တပ်မတော်နယ်မြောက်ပိုင်းလက်နက်ကင်ဖွဲ့တွေနဲ့တိုက်ပွဲတွေကြောင်းနိုင်ငံခြားခီးသွွားဧည့်သည်တွေမသွားရတဲ့နေရာတွေကိုအစိုးရကကန့်သတ်ထားကြောင်းအခုမိုင်းထိတည်ဆုံခဲ့တဲ့ဂျာမနီနိုင်ငံသားဟာကန့်သတ်နယ်မြေကိုကျော်လွန်ပြီးသွားခဲ့ကြောင်းရှမ်းပြည်နယ်ဟော်တယ်နဲ့ခီးသွွားလာရေးညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးဦးထင်အောင်နိုင်က VOA ကိုအခုလိုပြောပါတယ်
ဒီကတော့ဧည့်သည်ကလိုတာပေါ့ဧည့်သည်က information ကိုသူမတော်ဘူးဆိုတဲ့နေသူသိဖို့သူဖုန်ကြားရမယ်လေကိုလိုလဲဟိုတယ်ဒီမှာအဆက်ထားပြီးတာနောက်ဧည့်သည်ကိုလည်းသူတို့ကစက်ကင်ဝင်နေကိုရှင်းပြထားတယ်လေဒါပေမဲ့သူတို့ကလည်းအဲ့ဒါကိုသူတို့သဘောနဲ့သူတို့ဖတ်သွားကြတာလူတွေကနေဒီမှာဆိုင်ကျင်ငှားတဲ့သူတယောက်ကနေဆိုင်ကျင်ငှားသွားတယ်ပြောဟိုတယ်မှာတဲရင်းနဲ့သွားတာမျိုးဟိုတယ်ကချက်ောက်လောက်သွားပြီညနေရောက်ရင်ညနေကားနဲ့သူတို့ကအဲ့ရပြန်လာရင်ညနေကားနဲ့သူကမန်လေးဆင်းဖို့သူကလက်မှတ်ရောက်လောက်ထားပြီအဲ့ဒီမှာတော့နည်းနည်းလေးရှုပ်သေးတယ်လေ
ခရီးသွားလုပ်ငန်းတွေအနေနဲ့အစိုးရကန့်သတ်ထားတဲ့နေရာဒေသတွေကိုခရီးစဉ်ရောင်းပေးရမျိုးမရှိပေမဲ့တချို့အဲလန်းညွန့်တွေကလိုက်နာတာမျိုးမရှိပဲနိုင်ငံခြားဧည့်သည်တွေကိုခေါ်ဆောင်သွားတာမျိုးရှိကြောင်းခရီးသွားလုပ်ငန်းရှင်တချို့ကဆိုပါတယ်ဒါဟာခရီးသွားလုပ်ငန်းကျဆင်းနေတဲ့ကာလမှာတိုက်ရောက်မှုတစုံတရာရှိနိုင်ကြောင်းမြန်မာနိုင်ငံခရီးသွားလုပ်ငန်းရှင်များအသင်းဥရောပဒေသခရီးသွားမြင့်တင်ရေးအဖွဲ့ဝင်တဦးဖြစ်တဲ့ဒေါက်ကေသွဲစုက VOA ကိုပြောပါတယ်
ပြဿနာဆပြီးတော့ဖြစ်တဲ့အချိန်ကဆပြီးတော့ပြည်ဦးနေမှာဘုံပလတ်ဖြစ်တဲ့အချိန်ကဆပြီးတော့ government ကလည်းအလတ်လုပ်ထားတယ်။ project ကြီးဝင်ကြီးဌာနကလည်းဒီဒေသတွေကိုကြီးသွားဧည့်သည်တွေမသွားဖို့ဆိုပြီးတော့ဟိုကျမတို့တားမြစ်ထားတာရှိရယ်ဆားရှိရယ်လी။အဲ့အချိန်ကဆပြီးတော့ကျမတို့ဒီ tour operator တွေကတော့လုံးဝမရှောင်းဒီဘောလည်းမရှောင်းဘူး။ဒီဟိုဘက်ပိုင်းတွေလည်းမရှောင်းဘူးပေါ့။အလတ်လုပ်ထားတဲ့ဂျားတွေကနေဧည့်သည်တွေသွားတာတော့သွားတဲ့သူပါပဲအမကတော့တာဝန်ရှိတယ်လို့ထင်တယ်။အဲ့ဒီကိုဧည့်သည်တွေကိုခေါ်သွားရပေးတယ်လို့ guide တွေပေါ့နော်အဲတို့ကုမ္ပဏီဆိုလို့ရှိရင်လည်းတို့ကုမ္ပဏီပေါ့အဲ့ဒီသူတွေသာလည်းတာဝန်ရှိတယ်လို့အမကတော့ယူဆတယ်။
2016ခုနှစ်တုန်းကလည်းဂျာမနီခီးသွွားနှစ်ယောက်မြေမြုံမိုင်းကြောင့်ထိခိုက်ဒဏ်ရာရခဲ့ကြောင်းရှမ်းပြည်နယ်အစိုးရအဖွဲ့တာဝန်ရှိသူတို့ကပြောပါတယ်။ဂျာမနီတန်မတ်ကြီးပြီးတော့တိုက်ဆုံးသူဂျာမနီနိုင်ငံသားနဲ့ပတ်သက်သူတွေဟာဒီနှစ်နိုဝင်ဘာ28ရက်ညနေပိုင်းမှာရှမ်းပြည်နယ်ကိုရောက်ရှိနေပါတယ်။သူကိုတကြိုပြီးသွားရင်တော့အယိုးပြအိုးကိုပြန်ယူဆောင်သွားမှာဖြစ်ပါတယ်။ဂျာမနီတန်ယုံထုတ်ပြန်ကြမှာတော့မြေမြုံမိုင်းအသုံးပြုမှုတားဆီးရေးအတွက်မြန်မာအစိုးရနဲ့လက်နက်ကိုင်အဖွဲ့အစည်းတွေပူးပေါင်းဆောင်ရွက်ဖို့ဂျာမန်တန်မတ်ကြီးသောမတ်နိုင်စင်ကာအနေနဲ့အရင်ကတည်းကတိုက်တွန်းခဲ့ပူးကြောင်းကိုလည်းဖော်ပြထားပါတယ်။